အမေရိကန်ရွေးကောက်ပွဲကိုရုရှားရဲ့ဂျောင်းဝင်စစ်ပတ်မှုတွေနဲ့ပတ်သက်တဲ့ထောက်ထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်တနော့ဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ဝေဖန်လိုတဲ့သဘောထားမျိုးမနေ့ကလူလူကိုပြောတဲ့မင်းငုံးမှလည်းမတွေ့ခဲ့ရပါဘူး။အမေရိကန်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကဂျောင်းဝင်နှောက်ယှက်လာနိုင်တဲ့ပေါ်စိုးရိမ်မှုတွေနဲ့အခိုင်အမာတုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုအများပြည်သူထံအသိပေးဖို့အမေရိကန်မျိုးသားလူမျိုးရေးထိတ်တန့်ခေါင်းဆောင်တွေရှက်ရှက်ပါပါပူးတွက်ပြီးမနေ့ကအင်ပီရိုမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးနိုင်ပိုင်းကြံပါပဲကျင်းပခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကမင်းငုံးမှာသမ္မတကရုရှားသမ္မတနဲ့မကြသေးခင်ကထိပ်သီးတွေ့ဆုံမှုနဲ့ပတ်သက်ပြီးထက်သွင်းပြောဆိုသွားတာပါ
I got along great with Putin. And everybody said, wow, that was a great, that was great. Couple of hours later.
ရှာသမားပူတင်နဲ့ပြည်ပြည်လေးလေးဆက်ဆံနိုင်ခဲ့ပြီးအားလုံးကလည်းအော်ရီဂျီနဲ့ချင်းမစကားပြောကြခဲ့ကြကြောင်းဒါမှမဟုတ်လည်းတိတ်မကြခင်မှာပဲသတင်းမီဒီယာတွေမှာရန်တိုက်စီလိုတဲ့ရေးသားဖော်ပြချက်တွေထွက်ပေါ်လာတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်။မီဒီယာတွေကသတင်းမှားတွေဖော်ပြနေပြီးယူကော့ဘောမှာရုရှားကဆွတ်ဖက်ခဲ့တယ်ဆိုတာအတူရောင်သတင်းသာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။သမရရဲ့မင်းကအမျိုးသားလူညွေထိတ်တန့်ရရှိရဲ့အစောပိုင်းပြောကြားချက်တွေနဲ့တော့ကွဲလွဲနေပါတယ်။အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုဒန်ကော့စ်ကတော့အမေရိကန်ပြည်သူအားရင်ချိနေပြီးသဘောထားကွဲပြားအောင်ရုရှားကကျူးပန်းနေတာတွေကိုဆက်လက်တွေးမြင်နေရပြီးအမေရိကန်နိုင်ငံရေးလောကကိုဩဇာလွှမ်းမိုးလိုတဲ့နိုင်ငံတွေကတော့ရုရှားနိုင်ငံနဲ့မဟုတ်နိုင်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။